မြန်မာတမရနယ် KNA ကချင်လွတ်လပ်ရေးအဖွဲ့တို့ကြားကစီးရီးတင်မာနေတဲ့အကျိုးဆက်ကြောင့်စစ်ဘေးရှောင်သူတထောင်ဝန်းကျင်ဟာကချင်ပြည်နယ်တနိုင်းမြို့နယ်ဘာသာရေးအသင်းမှာခိုလုံနေကြပါတယ်။ဒီလူတွေနေရရဲပြန်နိုင်ရေးဆွေးနွေးဖို့အတွက်ဘာသာရေးအသင်းအဖွဲ့တွေနဲ့ကချင်ငင်းချမ်းရေးအဖွဲ့တာဝန်ရှိသူတွေကမြန်မာတမရတာဝန်ရှိသူတွေနဲ့တွေ့ဆုံနိုင်ရေးကြိုးပမ်းနေပါတယ်။လက်ရှိအချိန်ကြီးရစစ်ရှောင်စခန်းမှာစားတောက်ရေးအခက်အခဲတွေရှိနေတဲ့အကြောင်းထိုင်းအခြေစိုက်ဗီရီသတင်းတောက်နိုင်ခွင့်ရင်ကသတင်းပေးပို့ထားပါတယ်ရှင်။
ကချင်ပြည်နယ်တနိုင်းမြို့နယ်ပါရာရေးတင်းတော်မှာခိုလုံနေတဲ့စစ်ဘေးရှောင်ဒုက္ခသည်တစ်ထောင်ခန့်ကိုနေရာရေးပြန်ပို့ပေးနိုင်ရေးအတွက်ကချင်ပါရာရေးဖွဲ့စည်းပြီးကချင်ချင်းချင်းရေးကြိုးရောက်ဆောင်ဖွဲ့တွေကလည်းဒေသခံမြန်မာတပ်မတော်တာဝန်ရှိသူတွေနဲ့ညှိနှိုင်းမှုတွေပြုလုပ်နေတာပါ။နေရာပြန်နိုင်ရေးညှိနှိုင်းမှုအခြေအနေကိုတော့ကချင်ချင်းချင်းရေးကြိုးရောက်ဆောင်ဦးလမိုင်ကွန်ကြာကအခုလိုပြောပါတယ်
။ရပန်တိုင်းစစ်တပ်နဲ့ချောတောင်းမှုနဲ့ကျွန်တော်တို့ကတ်ဆော့ကမှုတို့အားမြစ်နားမှာရောက်လာခြင်းမှာကျွန်တော်တို့ဒီ KTC တင်းတော်ကကျတော်ကြီးတို့နဲ့တွေ့ဆုံတယ်ကက်သလစ်ကဘုန်းတော်ကြီးတို့နဲ့တွေ့ဆုံတဲ့အချိန်မှာအခုစီရီးကြောင့်ထပ်ပြီးတင်းဆောင်နေရတဲ့ပြည်သူလူထုတွေကသူတို့ရဲ့အတင်းသူအတင်းသားတွေဖြစ်တယ်သူတို့ရဲ့ဒုက္ခဆင်းရဲမှုတွေကိုဘယ်လိုလုပ်ရကောင်းမလဲဆိုပြီးသူတို့ညှိနှိုင်းကြတယ်အနိုင်မှာတင်းဆောင်နေတဲ့ဒုက္ခတွေကိုကိုယ့်နေရဲ့ဒေသကိုချန်ထောင်ဆွတ်စီမှာသူတို့ပြင်ကြတယ်ဆိုရပြောမှာတိုင်းရလည်းပဲတမ်းတော်လည်းဗာဒီဖြစ်တဲ့ပြည်သူလူထုရဲ့ဆန္ဒတာသဘောထားပြီးရှိတယ်ဆိုရဟာကိုသွားရောက်တွေ့ဆုံဖို့အတွက်ဆိုပြီးမှအခုလူလူကျေးဇူးအားလုံးကကျွန်တော်တို့ဖွဲ့ရအားလုံးဒုက္ခတွေတွေကိုသူရဲ့သဘောထားဆန္ဒတွေလို့ရှိတယ်ဆိုတော့ကျွန်တော်တို့တော့ရောက်တွေ့ဆုံတာဖြစ်တယ်
။တမတော်ဒေတာကိုကယ်ရေးစစ်သင်္ကန်းချုပ်မှုဇာကစမှုကလည်းစစ်ဘေးရှောင်တွေနေရာကျန်ရေးကိစ္စတွေမှာအကူအညီပေးမယ်လို့ပြောဆိုခဲ့ကြအောင်ဦးလမိုင်ကွန်ကြားကပြောပါတယ်
။တိုင်းတက္ကသဘောလေဒုက္ခသမှုဒုကြီးဘောလေသူအနေနဲ့ကတော့ဘာဖြစ်ဖြစ်သူတို့ပြန်နိုင်ပြန်ဖို့ဒီလိုပဲတမတော်ကနေပြီးတော့မှနိုင်ရှင်ရင်းရေးပိုင်းကအားလုံးနဲ့သူတို့ဝိုင်းဆောင်ရွက်ပြီးမယ်ဆိုတဲ့အကြောင်းလည်းပြောပါတယ်ပြမယ်ဆိုရင်တော့သူတို့အဆက်အရရာအားလုံးကူညီပေးမယ်ဆိုတဲ့ပြောဆိုချက်လေးကျွန်တော်ချတိရပါတယ်ဗျ
တနိုင်းစုဘေးဆောင်တွေနေရာရင်းပြန်နိုင်ရေးအတွက်စက်တင်ဘာလ9ရက်နေ့ကညှိနှိုင်းဆွေးနွေးခဲ့ရမှာရွာသားတွေအနေနဲ့ဒေသရင်းမှာစိုက်ပွဲမရှိပွားဖို့နဲ့လုံခြုံရေးပိုင်းလုပ်ဆောင်ပေးဖို့သဘောထားပြခဲ့တယ်လို့ဦးလမိုင်ကွန်ကြာကအခုလိုဆက်ပြောပါတယ
်စိုက်ပွဲဖြစ်လို့နောက်တစ်ပတ်ပြန်ထပ်ပြီးသိဆောင်ရမှုကိုတို့ကမလိုလားဘူးတို့ပြန်မယ်ဆိုတဲ့အချိန်မှာလည်းပဲတို့နေရာဒေသအနီးတွက်မှာဒီမိုင်းရှင်းရေးပိုင်းညာတဲ့အကြောင်းဆိုတာတို့အဲ့မှာနှစ်ဖက်တက်ပြီပေါ့လေရွာနီးနားမှာမရှိဘဲနဲ့ဆိုရင်တော့သူတို့ပြန်ရည်ရဲဆိုတဲ့သဘောပေါ့လေသူတို့အနေနဲ့အဲ့လိုတင်ကြတာပေါ့လေ
KBC ပါရာရေးတင်းတော်နဲ့ငင်းညာကြီးကျိုးတော်ဆောင်ဖွဲ့တွေအနေနဲ့စစ်ဘေးကြောင့်တင်မချက်ကိုတတ်မတော်ဘက်ကရော KNU ဘက်ကပါဆက်လက်ညှိနှိုင်းသွားရမယ်လို့ဦးလမိုင်ကွန်ကြာကဆိုပါတယ်တနင်္ဂနွေပါရာရီတင်းတော်လေးခုမှရှိတဲ့စစ်ဘေးရှောင်တထောင်လီပါခန့်ဟာပြီးခဲ့တဲ့ဇွန်လပရမတ်ဘတ်တွင်ကမြမတပ်မတော်နဲ့ကရှင်လူလိုက်ရေးတပ်မတော် KNA တိုင်းရင်းစလေးတို့တိုက်ပွဲဖြစ်ပွားရာကနေဆွတ်ပြေးလာခဲ့ကြတာပါတချို့တနင်္ဂနွေတွင်မှအင်္ဂါသားရွာနတ်မြေရွာအများစုကစစ်ဘေးတင်းဆောင်နေရပါတယ်ဒီစစ်ဘေးရှောင်တွေအတွက်ကူညီထားပွားမှုတွေလဲပါလာလို့စားတော့ရေးမှလည်းခက်တွေ့နေတယ်လို့လဲတနင်္ဂနွေချင်းတင်းတော်တာဝန်ရှိသူဦးမုံတန်ကပြောပါတယ်
ဆက်ပြီးတော့ကျွန်တော်တို့ဒီမှာနေဖို့ဆိုတာကလည်းဒီစားတော့လိုအပ်တာတွေတော့ဒီတမအဖြစ်ကြီးရှိလာနိုင်တယ်ခုလောလောဆယ်ဆယ်တော့မှကျွန်တော်တို့အပြင်ကတမမတော်တော်လေးဒီမှာဒီမှာသူတို့ကိုဖတ်နိုင်တော့ပေါ့လေစောင့်ထောက်ထားတဲ့သဘောရှိပါတယ
်တနင်္ဂနွေဘော်ကဖရဲเจ้าလူမှာခုလုံးနေပြီပဲတော့တရားဝင်စစ်ဘေးရှောင်စခန်းဖွင့်ဖို့ကိုမြို့တွင်တိုက်ခါကြဆင်းစေတယ်ဆိုပြီးမြို့နယ်အာဏာပိုင်သူကလည်းဖွင့်ခွင့်မပေးခဲ့တာကြောင့်အကူအညီတွေအနှဲလာတယ်လို့သူကဆိုပါတယ်စနိုင်းမြို့နယ်တွင်းမှာတစ်ဖက်သက်ဖွဲ့တွေတိုက်ပွဲတွေဆက်လက်ရှိပွားနေသေးတယ်လို့စနိုင်းပြည်ဟာလမ်းလျှောက်မှာလည်းမြမတပ်မတော်ကလည်းလုံခြုံရေးတင်ရထားတယ်လို့စနိုင်းနှစ်ချင်းတင်းတော်တာဝန်ရှိသူဦးမုံတန်ကဆက်ပြောပါတယ
်အခုမြန်မာလောက်ပေါ့နော်စနိုင်းမြို့နယ်ပြည်တပ်ဘယ်လိုပြည်တပ်လဲတော့မသိဘူးလမ်းနဲ့ကြီးတန်းဒီခုနှစ်ချက်လောက်သားရတယ်အဓိကလမ်းကောင်းဖြစ်တဲ့ဒီနံပြည်ဦးသားသားကြီးရွာတွေကိုတော်တဲ့လမ်းတွေကိုတော့ဆိုတော့ဒီတပ်မတော်စီကောင်းကနေကမှုတိတ်ထားတယ်အဲဒီလမ်းတောက်လျှောက်တဲ့ပြည်ကြောင်းကိုခိုင်မှာတောက်တက်ထားတယ်ပေါ့
ပြီးခဲ့တဲ့ဇွန်လပရမပတ်ကတနိုင်းမြို့နယ်မော်စင်းဆယ်တင်းဒေသကနေထိုင်သူတွေကိုဆောက်ခွာပေးဖို့ကမ္ဘောဒီးယားဘက်ကနေရဟရင်နဲ့စာဖြတ်ဝေပြီးနောက်ပိုင်းဒေသခံများပါဝင်ရွှေပြည်မြို့မှလုပ်သားတွေဆောက်ခွာလာခဲ့ရသလိုမြန်မာကမ္ဘောဒီးယားနဲ့ကချင်လွတ်လပ်ရေးဖွဲ့တို့ကြားပိုက်ပွဲတွေဖြစ်ပွားလာခဲ့ပါတယ်။အင်္ဂုလ14ရက်နေ့ကနေပြည်တော်မှာရှင်းပခဲ့တဲ့ပြည်သူ့ထုတ်တော်စည်းဝေးမှာကမ္ဘောဒီးယားကိုယ်စားလှယ်သူ့ဘူမူကြီးခင်မောင်ရွှေကနေကျန်းဦးဆင်းချုပ်ကတနိုင်းမော်စင်းဒေသကိုနိုင်ငံချင်းလူကြီးဆက်လက်ပြုလုပ်သွားမယ်လို့အဆိုတင်ပြောဆိုမှုတွေရှိနေတယ်လို့လရှိတနင်္ဂနွေကဒေတာတွင်တမတော်ကနေလူကြုံရေးတင်ရထားတဲ့အနေအထားမှာရှိနေသေးဖြစ်ပြီးစစ်ဘေးကြောင့်နေရာရင်းပြန်လာရေးအတွက်အခက်အခဲတစ်ခုလိုဖြစ်နေသေးတယ်လို့အသင်းတော်တာဝန်ရှိသူတွေကပြောပါလေခင်ဗျာ